ကစားထမ်းပါပဲအမေရိကန်ပြည်ထောင်စုခြေဆိုင်NCGUB ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရအဖွဲ့ကရောမလို့များတုံ့ပြန်ထားသေးလဲတော့ခင်ဗျသိရှင်ဟုတ်ကဲ့ပါနန္ဒာရေးပြပရောက်ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရအဖွဲ့ NCGUB ကဒီသတင်းကိုကြားကြခြင်းပဲမြန်မာစစ်ဘုံချုပ်ကြီးတွေရဲ့အမျိုးမြင်နေပါတဲ့ဆုံးဖြတ်ချက်အတွက်တကယ်ကိုစိတ်ပျက်မိကြောင်း တဲ့အတွက်စိတ်ကြံ့မိတယ်လို့ဖော်ပြထားတာပါ NCGUB အဖွဲ့ဝန်ကြီးချုပ်ဒေါက်တာဦးစင်ဝင်းကတော့
တရားမဝင်ထိမ့်သိမ့်ထားတာကိုတစ်နှစ်ပြည့်နောက်ထပ်တိုးတယ်ဆိုတာကြားပါကျွန်တော်မတန်လဲစိတ်မကောင်းပါဘူး။ဘာကြောင့်လဲဆိုတော့တိအချက်ကတရားမဝင်ဆိုလို့ထိမ့်သိမ့်မှုအကြောင်းမရှိဘဲနဲ့ထိမ့်သိမ့်ထားတယ်ဟုတ်လားနောက်ထပ်ထိမ့်သိမ့်တဲ့ဟာ၄နှစ်ပြည့်ပြီပေါ့နော်ဒီလိုအချိန်မှာနတ်အဖအနေနဲ့တရားစဉ်းစားဖို့ကောင်းပါလေပမာပြီမှာနော်တက်ပေါင်းစုံကနေချုပ်ရင်းနေတယ်နော်ချုပ်ချုံကြနေတယ်တိုင်းပြည်ရဲ့ရှေးရီကိုတောင်မှကျွန်တော်အမတန်မှစိုးရင်ရပါတယ်ဒီလိုအချိန်မှာပြန်လဲရင်ကြားစီရီအတွက်လိုအပ်နေတဲ့အချိန်ဖြစ်တယ်ဒီနေရာမှာလောင်ဆန်းစုကြည်ကိုလွတ်ပြီးတော့အားလုံးနဲ့စတင်ပြီးတော့ဆွေးနွေးမယ်စကားပြောမယ်အဖြေရှာမယ်ဆိုရင်လွတ်လွတ်လေးပါနော်အခုလိုနှစ်ပေါင်းများစွာတိုင်းပြည်ကနှုံနစ်နေတယ်ပြန်ပြီးထွက်လို့မရဘူးအဲ့ဓာတွေကကြော်လွန်နိုင်ပါတယ်ဒီလိုမဟုတ်ဘဲနဲ့ကိုလန်းကိုဒီတိုင်းဆက်သွားမယ်ဆိုရင်တော့သိုးတဲ့သိုးပြီးတော့တိုင်းပြည်ရဲ့အနာဂတ်အခြေအနေကတမန်တော်ရဲ့အနာဂတ်အခြေအနေကအလုံးဟာမကောင်းပါဘူးစင်လာလည်းမကောင်းပါဘူးအဲ့တော့ကျွန်တော်တို့အနေနဲ့တော့မတန်မှစိတ်ပြည့်တယ်ဖြစ်ပေါ်လာမယ့်အကျိုးဆက်တွေအားလုံးကလည်းနာအဖပေါ်မှာမူတည်ရဲ့နာအဖဆောင်ကိုတာဝန်ယူရမယ်လို့ပြောခြင်းပ
ါဝင်ကြီးချုပ်ဒေါက်တာဦးစင်ဝင်းပြောသွားတာပါကနေဒါနိုင်ငံကမြမအရေးလှုပ်ရှားနေတဲ့အဖွဲ့တွေကလည်းဒေါန်ဆန်းစုကြည်ကိုငြင်းအကျဉ်းချုပ်တက်တန်တိုးခဲ့တာကိုအတော်ပဲစိတ်ပြည့်ကြတယ်လို့ပြောပါတယ်ကနေဒီယန်မြမမိတ်ဆွေများအဖွဲ့CFOB ကဥက္ကဋ္ဌဦးပြမောင်ထူးက
မြန်မာပြည်ရဲ့လက်ရှိဖြစ်ပေါ်နေတဲ့ထိထိကျက်တဲမှုအခက်အခဲတွေပြဿနာတွေကိုတကယ်တကယ်ဖြေရှင်းဖို့ဆိုတဲ့နေရာမှာတော်စုလွတ်ပြေးဖို့လိုမယ်လို့ကျွန်တော်တို့ကမြင်ပါတယ်။ဟိုတော်စုနဲ့ဒီဆရာနာပိုင်းတွေအနေနဲ့စကားပြောဖို့လိုပါတယ်။ခေတော်စုဒီတိုင်းပဲဆက်ပြီးဖမ်းသားမယ်ဆိုလို့ရှိရင်ဗစစ်အစိုးရလည်းပဲသူတို့ဘာတွေပဲလုပ်တယ်ဘလောက်ပဲကြိုးစားတယ်ပြောပြောအဲကြိုးစားမှုတွေဟာလည်းပဲဟိုရက်လက်ပေါ်တော့အတိမတ်ပြုမှုခံရဖို့မရှိပါဘူး။ဒါကြောင့်မလို့တော်စုကိုသူတို့အနေနဲ့အမြန်ဆုံးလွတ်ပေးတဲ့နော်တော်စုနဲ့အစံနိုင်ငံရေးပါတီတိုင်းနာကောင်းဆောင်နေနေပေါ့နော်စစ်ဆူရထိုင်ပြီးတော့စစ်တနာကိုဖြည့်ရှင်းတင်ပြီလို့ကျွန်တော်တို့ကမြင်ပါတယ်ခင်ဗျာ
ဦးတင်မောင်သူကပြောသွားတာပါအခုလိုဒေါန်ဆန်းစုကြည်ကိုနေအခြေချုပ်တက်တန်တိုးလိုက်တယ်ဆိုတာကိုသိရတယ်1986ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အိုင်ယာလန်နိုင်ငံကမရစ်ကော်ရီဂန်ကအထူးပဲဝမ်းနည်းမိပါတယ်လို့ပြောပါတယ်
I also think the international community, especially the Security Council of the United Nations, have a legal and moral responsibility to act in order to for Aung San Suu Kyi's freedom and for democracy.
အခုလိုအချင်းကြနေတာအတွက်နိုင်ငံတကာအတိုင်းဝိုင်းမှာကုလသမဂ္ဂလုံခြုံရေးကောင်စီကတရားဝင်အထူးတာဝန်ရှိတယ်လို့သူထင်ကြောင်းဒေါန်ဆန်းစုကြည်လွတ်မြောက်ရေးနဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်တာဝန်ယူရမှာဖြစ်ကြောင်းပြောသွားတာပါ။နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေဆုပြီးမြန်မာနိုင်ငံကိုတွားရောက်ဖို့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့ကြိုးစားခဲ့ပေမဲ့စစ်စိုးရကပြည်ဝင်ခွင့်ဗီဇာမပေးဘဲပယ်ချခဲ့တာမို့စိတ်မကောင်းဖြစ်မိကြောင်းနဲ့ဒေါန်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်စေဖို့အမြဲကြိုးစားနေမယ်လို့ပြောကြားခဲ့ပါတယ်ရှင်